အမျိုးသားလွတ်တော်ကဆုံးဖြတ်ချက်တွေနဲ့ဦးသိန်းလွင်တို့ရဲ့တင်ပြချက်တွေနဲ့အဓိကဘာတွေလွဲနေတာလဲခင်ဗျ။အ
ဓိကချက်ကကျောင်းသားတွေမူရတောင်းဆိုထားတဲ့အချက်၁၁ချက်အဲ့ဒီ၁၁ချက်နဲ့ကျွန်တော်တိုက်ဆိုင်ကြည့်တဲ့အခါကျတော့ငါတို့၁၁ချက်ကိုသဘောတူပြီးမှအမျိုးသားလွတ်တော်ကပြန်ပြင်တာတွေ့ပါတယ်။ဒီကျောင်းသားတက်မကဆရာတက်မကတွေလွတ်လပ်စွာဖွဲ့စည်းခွင့်ဆိုပြီးတော့တောင်းဆိုထားတာရှိတယ်။အဲ့ဒါကိုဘာနဲ့ပြန်ချုပ်လဲဆိုတော့ပညာရေးဥပဒေတွေစက်ကတူ brain chain တွေနဲ့ပြန်ပြီးတော့ချုပ်ထားတဲ့အတွက်ဒီမူရင်းနှစ်တာရဖြစ်တဲ့အတွက်ကျောင်းသားများဆရာများလွတ်လပ်စွာဒီဖွဲ့စည်းခွင့်ကိုပယ်ဖျက်လိုက်ရရောက်ပါတယ်ဒါတစ်ချက်ပါနောက်အရေးကြီးတဲ့တစ်ချက်ကဒီဘိုလ်ချုပ်ကန်မှုပါကျွန်တော်တို့ဒီကျောင်းသားတွေရော NND ရအားကိုတခြားလုံးပြောလာတာကပညာရေးစနစ်ကဘိုလ်ချုပ်ကန်မှုကြောင့်ပျက်စီးခဲ့တယ်ကျွန်တော်တို့လေးဘွေဆိုင်မှာဒီပင်ဒီမိုစီပညာရေးကိုကျွန်တော်တို့တင်ပြခဲ့တယ်အခုအဲ့ဒါအဲ့ချက်ကဒီအချက်လဲဆိုတော့အမျိုးသားပညာရေးကော်မရှင်ဆိုတဲ့ကိစ္စပါအဲ့ဒါကိုလေးဝင်းတိုင်မှာပယ်ဖြတ်လိုက်တယ်ပယ်ဖြတ်ပြီးတော့ကျွန်တော်တို့ဒီမိုကရေစီပညာရေးနဲ့အစားထိုးတယ်အခုအမျိုးသားလွှတ်တော်ကအဲ့ဒီဒီမိုကရေစီပညာရေးကိုပြန်ဖြတ်ပြီးတော့ဒီအမျိုးသားပညာရေးမူဝါဒကော်မရှင်ဆိုပြီးတော့မူဝါဒဆိုတဲ့စကားလုံးလေးထပ်ထည့်ပြီးတော့ပြန်ငွေပိုက်ကိုပြန်ထည့်တယ်အဲ့ဒါကဘိုလ်ချုပ်ကံမှုပြန်သွားတာဖြစ်တယ်ဒီနောက်တစ်ခါဒီတက္ကသိုလ်များပေါင်းစပ်ညှိနှိုင်းရေးကော်မတီဆိုတာလေးဝင်းတိုင်တော့ပယ်ဖြတ်ပြီးတာအဲ့ဒါကိုပေါင်းစပ်ရေးကော်မတီကိုပြန်ထည့်တယ်ဒါတဲ့ကတူရရဲ့ကိုပိုင်ပြန်ထမ်းခွင့်ကိုချုပ်ချယ်လိုက်တာဖြစ်တယ်။နောက်တစ်ချက်ကကျွန်တော်တို့ဟိုကចောင်းနေဒေတာလိုက်ចောင်းလိုက်လွတ်လပ်ခွင့်ဆိုတာကျွန်တော်တို့တင်ပြထားတာရှိတယ်။အဲဒါကဘာလဲဆိုတော့တရုံညွန့်နဲ့ဖွင့်ပြတဲ့အခါမှာသူ့ဒေတာလူရချင်းနဲ့ဖွင့်ပြဖို့နောက်တစ်ချက်ကဒီမိခင်ဘာသာစကားကလေးတွေကသူတို့နားရတဲ့ဘာသာစကားနဲ့ចောင်းမှာစပြီးသင်ရင်ပညာရေးမှာအောင်မြင်တယ်။အဲဒါကြောင့်ဒီမိခင်ဘာသာစကားအခြေပြုပြီးတော့သင်ဖို့အဲဒီကိစ္စမှာကျွန်တော်တို့တင်ပြတဲ့မိခင်ဘာသာစကားအခြေပြုတဲ့ဒီဘာသာစကားမျိုးစုံစနစ်ပေါ့ဒါနိုင်ငံတကာမှာကျင့်သုံးလာတဲ့ Mother Tongue Multilingual Education အဲဒါကိုအမျိုးသားလွှတ်တော်ကနေပြင်လိုက်ပြီးတော့ရှားဗမာစာအင်္ဂလိပ်စာများနဲ့မိခင်တိုင်းသားဘာသာစကားများကိုတွဲဖက်သုံးနိုင်ပြီလို့သုံးလိုက်တဲ့အခါကျတော့ဒါကတကယ်လူအပ်တဲ့ Mother Tongue Based ဒီ Multilingual Education ရဲ့အနှစ်သာရကိုဖြစ်သွားတယ်။အဲ့ဒီပြင်ကဟိုဟာကျောင်းလိုက်ဆုံးဖြတ်ခွင့်ဆိုတာကျွန်တော်တို့တင်ပြတော့ကကလေးတွေကဒေတာတစ်ခုနဲ့တစ်ခုကဘာသာစကားတွေမတူကြဘူး။အဲဒါကြောင့်ဘာသာစကားကိုရွေးချယ်မယ်ဆိုရင်သူ့အကြောင်းလိုက်ရွေးချယ်ခွင့်ရှိဖို့ဆိုလို့ကျွန်တော်တို့တင်ပြတယ်။အဲဒါကိုအမျိုးသားလွှတ်တော်ကပယ်ဖြတ်လိုက်ပြီးတော့ပြည်နယ်လိုက်တိုင်းလိုက်ဆုံးဖြတ်မယ်လို့ပြောတယ်။အဲဒါဆိုရင်ပြည်နယ်လိုက်တိုင်းလိုက်ဆုံးဖြတ်ရင်ပြည်နယ်တစ်ခုထဲမှာဥပမာရှမ်းပြည်ဗျာ။တိုင်းသားကလေးတွေအများကြီးရှိတယ်ဘာသာစကားမျိုးမျိုးရှိတယ်။ဘာသာစကားတစ်မျိုးတည်းဆုံးဖြတ်မယ်ဆိုရင်ရှားဘာသာစကားလူမျိုးငယ်တွေရဲ့ဘာသာစကားတွေကိုဒါသင်ခွင့်မရှိတဲ့အတွက်ဒါကလေးတွေကအကြောင်းမှပြောမှာမဟုတ်ဘူး။အဲဒါကြောင့်ကြားဒီမူလတင်ပြတဲ့ Mother Tongue Based Multilingual Education လုပ်တင်တယ်။အမျိုးသားလွှတ်တော်ကပယ်ဖြတ်လိုက်တာကဒီကလေးတွေရဲ့ဒီလူမျိုးငယ်တွေရဲ့ဒီပညာရေးအခွင့်အရေးကိုနင်းပယ်လိုက်ရရောက်တယ်လို့ကျွန်တော်တို့တင်ပြတာဖြစ်ပါတယ
်။ဟုတ်ကဲ့ဦးသိန်းလင်းခင်ဗျာဒီပညာရေးအသုံးစိတ်နဲ့ဆိုင်ရာကိုလည်းဦးသိန်းလင်းတို့ကြေညာချက်မှာတွေ့ရပါတယ
်။ပညာရေးအသုံးစိတ်ကိုကျွန်တော်တို့တင်ပြတော့က20ရာခိုင်နှုန်းပေါ့တနင်္ဂနွေလုံးအသုံးစိတ်က20ရာခိုင်နှုန်းသုံးဖို့ဒါပေမဲ့ကျွန်တော်တို့ဆွေးနွေးပြီးတော့ဒီ20ရာခိုင်နှုန်းတဖြည်းဖြည်းတိုးမြှင့်ပြီးတော့9နှစ်အတွင်းမှာ20ရာခိုင်ဖြစ်ဖို့ဆိုပြီးတော့ကျွန်တော်တို့လေးဘုံဆိုင်တုန်းကအများကြီးညှိနှိုင်းပြီးတော့ရှော့ပြီးတော့ကျွန်တော်လက်ခံခဲ့တယ်။ဒါဒါပေမဲ့အခုအမျိုးသားလွှတ်တော်ကအဲ့9နှစ်အတွင်း20ရာခိုင်နှုန်းသုံးမယ်ဆိုတော့ပယ်ဖြတ်ပြီးတော့သင့်ပြော်သောရာခိုင်နှုန်းကိုပြန်သုံးတယ်။ဒါကအမျိုးသားလွှတ်တော်ကပညာရေးဘတ်ဂျက်ကိုမတိုးချင်ဘူးလို့ကျွန်တော်ယူဆတယ်။တစ်ခါကလည်းမတင်မနေရကိုအလေတန်းအဆင့်အထိကျွန်တော်တို့တင်ပြတယ်။အမျိုးသားလွှတ်တော်ကပယ်ဖြတ်လိုက်ပြီးတော့မူလတန်းပြန်လုပ်တယ်။ဒါကဘာကြောင့်လဲဆိုတော့ပညာရေးသုံးစိတ်ကိုသူတို့မတိုးချင်တဲ့အတွက်ပညာရေးစနစ်ကိုလည်းဖွံ့ဖြိုးအောင်မလုပ်ဘူးလို့ကျွန်တော်တို့နားလည်တယ်